ဥရောပကော်မရှင်ဥက္ကဌအာဆူလာဘွန်ဒါလီယန်ကတရုတ်သမ္မတရှီချင်းပင်နဲ့ရုရှားနိုင်ငံကိုလက်နက်မထောက်ပံ့ဖို့သတိပေးခဲ့ပြီးကြာသပတင်းတွေကဘေကျင်းမှာလုပ်တဲ့ဆွေးနွေးပွဲမှာယူကရိန်းငြိမ်းချမ်းရေးအတွက်ဆွေးနွေးခဲ့ပါတယ်။စီးလုံးညီညွတ်တဲ့ဥရောပမျက်နှာစာကိုထုတ်ဖော်ပြသနိုင်ဖို့အတွက်ဘွန်ဒါလီယန်ဟာပြင်သစ်သမ္မတအီမနျူအယ်မက်ခရွန်နဲ့အတူဒီသတင်းပတ်ထဲတရုတ်နိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။တရုတ်သမ္မတရှီနဲ့တွေ့ဆုံရမှာငြိမ်းချမ်းရေးအတွက်ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီနဲ့စကားပြောဖို့ဘွန်ဒါလီယန်ကပြောဆိုခဲ့ပြီးတရုတ်သမ္မတရှီကလည်းအချိန်နဲ့အချိန်ခါသင့်လျော်တဲ့အချိန်ချရင်စကားပြောဖို့ဆန္ဒရှိတယ်လို့ပြန်ဖြေတဲ့အကြောင်းရှီနဲ့နှစ်ယောက်ချင်းတွေ့ပြီးသတင်းစာရှင်းလင်းပွဲမှာဘွန်ဒါလီယန်ကပြောပါတယ်။အရင်ပတ်ကတရုတ်နိုင်ငံကိုအလဲပတ်ရောက်ခဲ့တဲ့စပိန်ဝန်ကြီးချုပ်ပက်ဒရိုဆန်ချက်စ်ကလည်းရှီနဲ့အလားတူဆွေးနွေးခဲ့ပြီးအဲ့ဒီတုန်းကရှီဘက်ကဒီစိတ်ကူးကိုစိတ်ဝင်စားတယ်လို့ပြောပါတယ်။အခုထပ်ပြီးရှီရဲ့ထပ်လောင်းပြောကြားချက်ကအပြုသဘောဆောင်တဲ့လက္ခဏာအဖြစ်ရှုမြင်တယ်လို့ဘွန်ဒါလီယန်ကပြောပါတယ်။ဒါပေမဲ့ရုရှားကိုဆစ်လက်နဲ့ပစ္စည်းတွေဓာတ်ရိုက်သို့မဟုတ်သွေးဝိုက်တဲ့နည်းနဲ့ပေးအပ်တာမျိုးမလုပ်ဖို့တရုတ်နိုင်ငံကိုသတိပေးခဲ့ပြီးဒါဟာနိုင်ငံတကာဥပဒေကိုဆန့်ကျင်တဲ့အပြင်ဥရောပသမဂ္ဂနဲ့ဆက်ဆံရေးတည်တည်တတ်တထိခိုက်စေမယ်လို့ဘွန်ဒါလီယန်ကရှီကိုသတိပေးခဲ့ပါတယ်။ဘွန်ဒါလီယန်ကထိုင်ဝမ်ရင်းနဲ့ပတ်သက်ပြီးလဲဆွေးနွေးခဲ့တာမှာထိုင်ဝမ်ရေလက်ချာတည်ငြိမ်ရေးကအရေးကြီးဆုံးဖြစ်ပြီးဘယ်နိုင်ငံကမှဒေတာရင်းမှာလက်ရှိအနေအထားကိုအင်အားသုံးပြီးတစ်ဖက်သက်မပြောင်းလဲသင့်ဘူးလို့ဥရောပကော်မရှင်ဥက္ကဋ္ဌကပြောပါတယ်။တရင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံကလူ့အခွင့်အရေးအခြေအနေအထူးသဖြင့်ဟွီဂါလူမျိုးတွေအပေါ်တရုတ်အစိုးရရဲ့လှုပ်ဆောင်မှုတွေကိုအလွန်စိုးရိမ်ပူပန်ကြောင်းလည်းပြောဆိုသွားပါတယ်ရှင်။